မြန်မာနိုင်ငံအတွင်းကအိန္ဒိယနိုင်ငံကိုထွက်ပြေးလာသူတွေကိုအိန္ဒိယတာဝန်ရှိသူတွေကအတင်းအကျပ်နေရပြန်ဖို့ကြိုးစားတာဟာတာဝန်မဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းနဲ့ပြန်ပို့တာတွေကိုချက်ချင်းရပ်ဖို့အတွက်လူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမနီပူပြည်နယ်အတွင်း Infa ထိန်းသိမ်းရေးစင်တာမှာဖမ်းဆီးခံထားရတဲ့ထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုပြည်နယ်အစိုးရကနေရပြန်ဖို့စီစဉ်နေပြီးတော့လောလောဆယ်မှာတော့အရေးပဲအဖွဲ့အစည်းတွေကကန့်ကွက်ထားတယ်လို့ပြန်ဖို့အစီအစဉ်ကိုလည်းဆိုင်းငံ့ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကမြန်မာနိုင်ငံသား88ယောက်ကိုရဟတ်ရင်နဲ့နေဆက်မြို့ဖြစ်တဲ့မိုရီမြို့အထိပို့ပေးခဲ့ပေမဲ့မြန်မာနိုင်ငံဘက်အချမ်းကလက်ခံမဲ့သူရောက်မလာခဲ့တဲ့အတွက်အစီအစဉ်ကိုဆိုင်းငံ့ထားခဲ့ရပါတယ်။ဖေဖော်ဝါရီလအထိလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူဦးရေဟာ6,950ရှိနေပြီးတော့မနီပူပြည်နယ်အာနာပိုင်တွေကဖမ်းဆီးခဲ့တဲ့ကြောင်းလဲ45 Rights အဖွဲ့ကြီးကပြောဆိုထားပါတယ်။စစ်တပ်ကအာနာသိမ်းထားတဲ့မြန်မာနိုင်ငံကနေဘေးလွတ်ရာထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအတင်းအကျပ်ပြန်ပို့ဖို့စီစဉ်တာဟာစိတ်ပျက်စရာကောင်းကြောင်း45 Rights အဖွဲ့ရဲ့ညွှန်ကြားရေးမှူးဂျွန်ခွင်းလီက South China Morning Post သတင်းစာမှာပြောဆိုထားပါတယ်။တခြားအရေးပဲအဖွဲ့အစည်းတွေနဲ့လူအခွင့်ရေးအဖွဲ့တွေကလည်းပြန်ပို့မယ်ဆိုရင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR လို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်ကုတ်ကဲမှုအောက်ကနေပြန်ပို့တင်နေဆိုပြီးတော့တောင်းဆိုနေကြပါတယ်ရှင်။